င်ကာပူနဲ့အမေရိကန်တို့မှာလျှက်စစ်တအားပြတ်တောက်ရင်းရင်းနဲ့ချီကြတတ်ပြီးမြန်မာနိုင်ငံမှာတော့နိုင်ပိုင်းအတွင်ပြည်ဆင်ပြီးပြန်ရအောင်လုပ်ပြီးနှံခဲ့တယ်ဆိုတော့လျှက်စစ်နဲ့ဆွမ်းအင်ဒုတိယဝန်ကြီးရဲ့ပြောဆိုချက်ဟာလွဲမှားတဲ့အချက်တွေအပေါ်အခြေခံပြောဆိုချင်တာဖြစ်တယ်လို့အမေရိကန်မှာနေတဲ့မြန်မာနိုင်ငံဘွားတွေကပြောဆိုလိုက်ကြပါတယ်အရင်ဆုံးရလက်ထက်ကနဲ့ဇာရင် energy အစိုးရလက်ထက်မှာတရားစင်ပြီးပြတ်တောက်တာနင်းလာတယ်လို့ရန်ကုန်မြို့ကတချို့ကလည်းပြောပါတယ်ဒီအကြောင်းကိုတော့ကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်မြန်မာနိုင်ငံတရားစင်ပြီးပြတ်တောက်မှုအခြေအနေနဲ့2020မြေယာတီမှာဓာတ်အားထုတ်လုပ်မှုတိုးတက်စေရေးအတွက်တနှစ်တာအတွင်းဘယ်လိုစီမံဆောင်ရွက်သွားမလဲဆိုတဲ့မေးခွန်းကို AB29 ရဲ့ကျင်းပတဲ့ပြည်သူ့လွှတ်တော်တွင်ဒေါက်တာရောင်းမြို့နယ်ကိုယ်စားလှယ်ဦးနေမျိုးထက်ကမေးမြန်းခဲ့ရမှာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဒုဝန်ကြီးဒေါက်တာထွန်းနိုင်ကအခုလိုဖြေကြားပါတယ
်။ချားနိုင်ငံတွေမှာလျှက်စစ်တာမပြတ်တော့ဘူးဆိုတာမဟုတ်ပါဘူး။စင်ကာပူနိုင်ငံမှာလျှက်စစ်တာပြတ်တော့သွားတဲ့အချိန်မှာကျွန်တော်တို့လိုနိုင်ငံပိုင်းတော်ပြန်ပြရတဲ့ရက်တော်ကြပါတယ်။အမေရိကန်နိုင်ငံမှာဒါပြတ်တော့သွားတဲ့အချိန်မှာနှစ်ပတ်ကြာပါတယ်ခင်ဗျာ။ကျွန်တော်တို့နိုင်ငံမှာလျှက်စစ်တာပြတ်တော့မှုဖြစ်ပေါ်တဲ့အချိန်မှာယင်းဒီရက်ဆိုတည့်ရက်ဆုံးမှာနိုင်ငံပိုင်းနဲ့နှစ်နိုင်သုံးနိုင်ပြန်ပြန်ရတဲ့အောင်ကျွန်တော်ကြိုးပမ်းဆောင်ရွက်နိုင်ပါတယ်။ဒါဖြစ်ဖြစ်ဒါပြတ်တော့ရန်မဖြစ်ဘူးဤကဲ့သို့အစီအမံဆောင်ရွက်မလဲလို့ဆိုရင်တက်စစ်နဲ့စွန့်ရင်ဝန်ကြီးဌာနကနှစ်စဉ်တင်ပြတောက်ခံတဲ့ဘတ်ဂျက်ပမာဏများအားလုံးကိုဖွင့်ကြည့်ပေးဖို့လဲလိုအပ်တယ်ဆိုတာလဲတင်ပြလိုပါတယ
်။လျှက်စစ်ဒုဝန်ကြီးပြောသလိုအမေရိကန်နိုင်ငံမှာစိုးစိုးဝါဝါမီးပြတ်တာမျိုးမကြုံဘူးသေးဘူးလို့ဗဂျီးနီးယားပြည်နယ်မှာဆယ်စုနှစ်ကျော်နေလာတဲ့လုပ်ငန်းရှင်ကိုသားကြီးကပြောပါတယ
်။ကျွန်တော်ဘက်ကတိတ်မကြည့်ဘူးကျွန်တော်ဘက်ကတချို့တွေကမရောက်တော့ဘူး။နောက်တစ်ခုကပြက်ခဲတယ်ကျတော့ကျွန်တော်တကောင်းမှုကြုံနေဒီဘက်မှာကျွန်တော်အိမ်ကျောင်းကဒီအိမ်ကျောင်းကတော့နည်းနည်းကျော်ဟိုဘက်အိမ်ကျောင်းတော့လည်းမပြတ်ဘူးရစ်ပုတ်သွားကွဲသွားတယ်ကွာကျွန်တော်ဒီစီးပြီးမှလည်းလို့ဒါပေမဲ့မပြတ်ဘူးကွာဟိုဘက်မှာပြတ်တာတစ်ခါပဲပြတ်ဘူးခါဒီမှာရဲနဲ့ချီပြတ်တာတစ်ခါမှမရှိဘူးလုံရောကျုံရောပြက်တနားရီတည်းပူတာတစ်ခါမှမရှိဘူးအာဝီကြီးကျောင်းနေတဲ့ဒီလိုစကားမျိုးလုံးဝမပြောသေးဘူးပြီးတော့ तू ကနိုင်ငံရအတွေ့အကြုံမရှိလို့လားဒါမှမဟုတ် तू ကိုယ်တိုင်ပဲ तू အလုပ်ကိုမျက်လုံးကြီးစွပိတ်ပြီးညင်းနေတာလားကျွန်တော်လည်းမပြောတတ်တော့ဘူး
နင်းကြတာလေးတင်းတိုက်တဲ့ဒဏ်ဒီကျောင်းအားလေးရှိတဲ့နယူးယောက်ပြည်နယ်ဘာဖလိုမြို့မှာနေထိုင်သူအဝတ်လျှော်စက်နဲ့ရီဆိုက်ကယ်လုပ်ငန်းပိုင်ရှင်ကိုမင်းနိုင်ကတော့အမေရိကမှာမြန်မာလျှက်စစ်ဒုဝန်ကြီးပြောသလိုမကြုံဘူးသေးဘူးလို့ဆိုပါတယ
်မြန်မာပြည်ကလျှက်စစ်ဒုဝန်ကြီးပြောသွားတဲ့ဟာကျွန်တော်လည်း Facebook မှာတွေ့လိုက်ရတာအဲ့ဒါဖတ်ပြီးတော့ရည်မိတယ်ပေါ့ဗျာကြုံမိတယ်ကျွန်တော်တို့နေရတာဘာဖလိုဆိုတာဒီစနိုးတွေပိုင်းကြာပြီးတော့အရာလေးကိုများများဆိုးရတဲ့မျိုးတွေတစ်မျိုးဖြစ်တယ်သို့တော့ကျွန်တော်အခုကျွန်တော်လုပ်နေတဲ့ဒီအဝတ်လျှော်စက်လုပ်ငန်းဆိုရင်ဒီရက်ွက်တဲ့လူတွေကကျွန်တော်အဝတ်လျှော်ဆိုင်ကိုလာပြီးတော့ဒါလျှော်စက်မှာတစ်နိုင်လောက်ပြီးသွားတဲ့အခါမှာ6ခန်းဆက်တယ်လို့တခါနောက်ဆက်45မိနစ်တစ်နိုင်ကြည့်အောင်ဆက်ထည့်ပြီးတော့မှနည်းဆုံးတစ်နိုင်ဝဲလောက်ဒီလျှက်စစ်တွေဝဲတိကအားထားပြီးတော့သုံးနေရတယ်အဲ့ဒီအချိန်မှာဥနာတော့ဝန်ကြီးပြောသတ်တယ်လို့တစ်ပတ်လောက်ကြာအောင်ပြက်တယ်ဆိုတော့ကျွန်တော်တော့မွဲပြာကြသွားမှာပေါ့ရာသီဥတုဆိုးသွားပြီးတော့မိပြက်ခဲ့ရင်တော့မှနိုင်ပိုင်းတရားမချတဲ့ဘူးအဲ့တော့ခုနကဝါဒီယန်လက်ရှိတူဝန်ကြီးပြောသွားတဲ့စကားတွေအချက်လက်တွေကတော်တော်လေးလွဲမှားနေတယ်ပြီးတော့သူထပ်ပြီးတော့ဘတ်ဂျက်တွေထပ်တောင်းတယ်ဘတ်ဂျက်တွေဒီမှာသူတို့လုပ်တယ်ဘလို့ဖြစ်မယ်ဆိုပြီးတော့ဟိုမြန်မာကတိောက်ပြောနေတယ်လို့မျိုးကျွန်တော်နေရတယ်ဗျာယူရိုဝန်ကြီးတွေကနေပြီးတော့တိုင်းပြည်ကိုဥဆောင်နေဆိုတော့ခံလာရမယ့်ဒီလူရဲ့ဘဝကိုစာနာမိတယ်
အခုရပိုင်းအတွင်းရန်ကုန်တိုင်းမှာလျှက်စစ်မီးပြတ်တောက်တဲ့မြို့နယ်တချို့ရှိတယ်လို့ရန်ကုန်မြို့ကနေကပြောပါတယ်။စမ်းချောင်းမြို့နယ်မှာတော့ဒီရပိုင်းတည်းမီးပုံမှန်ပြန်လာနေတယ်လို့ဆေးရုံမှာညာပိုင်းတာဝန်ကြားနေတဲ့ဆရာဝန်ဒေါက်တာရမင်းတော်ထွတ်ကပြောပါတယ
်။ဒီမှာတော့နေတဲ့ပုံမှန်တော့လေမီးကမပြတ်တော့ဘူးရှင့်။ဒီမှာတချို့ဆေးဆုံးတော့ပြန်လာကြတော့ပြန်တော့ခဏပဲဆိုအဲ့လိုမျိုးဆိုနေတယ်အလုံးစုံပြလို့ရှိနေတယ်။အမိုင်းကလည်းတော့ပေါ့။အခုကျတော့တန်ရတော့ဟုတ်တော့ဒီပိုင်းဒီမှာကြောင်းတမိုင်းတော့ပဲရှိ။အကျန်ပြီးရောငါပြတ်နေကြပြီပေါ့နော်။အဲဒီမှာစမ်းကြောင်းပေါ့မဆယ်ရှိနေတော့ရှောက်လာလို့။အဲတော့ဆက်တော့ပြီးကောင်းလာပြီတော့ဖြစ်လာတယ်နော်
။ညီမအာနာမေနီရဲ့သတိပေးထုတ်ပြန်ချက်အရရန်ကုန်နဲ့မန္တလေးမှာမကြာခင်ကာလအတွင်းလျှက်စစ်မီးပြန်ပြူးမှုကိုရှော့ချသွားမယ်လို့ဆိုပါတယ်။အခုဆိုရင်ရာသီဥတုပူပြင်းတဲ့နှွေကာလရောက်လာပြီဖြစ်တာကြောင့်ရေအားလျှက်စစ်ထုတ်တဲ့ဆယ်ကြီးတွေမှာရေခမ်းချောက်မှုကြောင့်ရေမြက်လက်ပြင်း14ဘီလောက်ရော့ကျလာပြီးထုတ်ယူမဲ့လျှက်စစ်ပမာဏရော့ကျလာနိုင်တာကြောင့်မန္တလေးမှာဆိုရင်မြို့နယ်လိုက်အလှည့်ကျမီးပေးသွားမယ်လို့ကြေညာထားပါတယ်ခင်ဗျာ